America in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါစေတော်တာရှင်များရှင် View American တန်ရဲ2018ခုနှစ်ဇူလိုင်လ22ရက်တနင်္ဂနွေညနေခင်း View A မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ9:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္ဂနွေညနေပိုင်းစီစဉ်တွေကိုကျွန်မအများသဖြင့်အောင်ကတာဝန်ယူတင်ဆက်သွားမှာပါရှင
်ကျွန်မသင်္ကေတထိုက်ပါရှင်ဆီးရီးယားနိုင်ငံစစ်ဖြစ်နေတဲ့ဒေသတွင်းကနေအရသာ800လောက်ကိုကဲထုတ်လာတယ်လို့ Israel စစ်တပ်ကပြောဆိုလိုက်ပါတယ်နယူးယောက်မှာနေထိုင်တဲ့မြန်မာအမျိုးသမီးတဦးရဲ့ရွှေအလောင်းကိုမနေ့စနေနေ့မှာရဲကရှာတွေ့ထားပါတယ်။ဒီသတင်းနေနဲ့တူထိတ်တန့်ရောက်သတင်းဒီကိုတော့ကိုရန်နိုင်နဲ့တူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီတနင်္ဂနွေညနေခင်းသောတာရှင်နေနားဆင်ရမယ်ထိတ်တန့်ရောက်သတင်းလွှာရီထဲမှာတော့လာမယ့်နိုဝင်ဘာမှာကျင်းပမယ့်ဂျားပြက်ရေကောက်ပွဲဟာ2020အထွေထွေရေကောက်ပွဲအတွက်ပြည်သူ့ဆန္ဒသဘောထားခန့်မှန်းသိရနိုင်ပွဲရှိတဲ့အတွက်နိုင်ငံရေးပါတီတွေဘက်ကအင်တိုက်အားတိုက်ကြိုတင်ပြင်ဆင်မှုတွေလုပ်နေကြရတယ်လို့ရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းတဦးကပြောပါတယ်။
တို့ဒီပါတီကြီးနှစ်ခုကအခုတက်တဲ့ယူကောက်ပွဲကဟိုပါပေါ့နော်ဒီတို့ဆန်းတဲ့အနေမျိုးနဲ့တို့တို့ဟိုထောက်ခံမှုဘယ်လောက်ရှိတယ်ဆိုတာကိုပြန်ဟိုပါပေါ့သိကျင်တဲ့အနေနဲ့အကြံပေးဝင်မယ်
တင်းပြေဆောင်ကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူအက်စတိုးနီးယားနိုင်ငံမှာနေတိုမြောက်အတ္လန္တိတ်စာချုပ်အဖွဲ့နေတိုစစ်မဟာမိတ်အဖွဲ့ကြီးရဲ့စိုက်ဘာဗဟုဌာနကြီးတစ်ခုကိုလက်ခံဖွင့်လှစ်ပေးလိုက်တဲ့အကြောင်းဩစတြေးလျနိုင်ငံဟာသူ့စီမံခိုလုံခွင့်တောင်းဖို့ရောက်လာသူတွေပေါ့အခွင့်အရေးချိုးဖောက်မှုတွေလုပ်နေတော့မယ်ဆိုတဲ့အကြောင်းစရဲ့သတင်းလွှာတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင်
ဆီးရီးယားနိုင်ငံတွင်ကကယ်ဆယ်ရေးအဖွဲ့ White Helmet ခမဖြူအဖွဲ့ဝင်တွေနဲ့သူတို့ရဲ့မိသားစုဝင်စုစုပေါင်းလူဦးရေ800လောက်ကို Israel ကကဲထုတ်ခဲ့ပြီး Israel ရဲတပ်ဖွဲ့ကုလသမဂ္ဂရင်းနှန်းတွေအဆောက်အအုံနဲ့မနေ့စနေနေ့ညကအခီးသည်တင်ကားတွေနဲ့ဂျော်ဒန်နိုင်ငံကိုခေါ်ယူသွားပြီဖြစ်ပါတယ်။ကယ်ဆယ်ရေးလုပ်သားတွေကိုအရက်သားတွေအဖြစ်သတ်မှတ်ပြီး Israel ကာကွယ်ရေးတပ်ဖွဲ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာရေးသားချက်မှာတော့အသက်အန္တရာယ်ချင်းချောက်မှုတွေကြောင့်ဆီးရီးယားနိုင်ငံတောင်ပိုင်းစစ်ဆုံအတွင်းကနေအရက်သားတွေကိုကဲထုတ်ခဲ့တယ်လို့ဖော်ပြထားပါတယ်။လူသားချင်းစာနာထောက်ထားမှုဆန်ရချွင်းချက်နဲ့ကဲထုတ်လာတဲ့ဆီးရီးယားနိုင်ငံသားတွေကိုအစ္စရေးကိုဖျက်ပြီးပို့ဆောင်ပေးခဲ့တာလို့လည်းဖော်ပြထားပါတယ်။အမေရိကန်ပြည်တော်စုနဲ့ဥရောပနိုင်ငံတွေဘက်ကပန်ကြားချက်နဲ့အခုလိုကဲထုတ်ပေးခဲ့တာလို့လည်းအစ္စရေးကာကွယ်ရေးတပ်ဖွဲ့ကပြောဆိုပါတယ်။အင်းဒီချင်းနိုင်ငံတစ်ခုထံပို့ဆောင်ပေးခဲ့တယ်လို့အစ္စရေးဘက်ကပြောပေမဲ့ဂျော်ဒန်နိုင်ငံဆိုတော့ရည်ညွှန်းပြောဆိုခြင်းမရှိပါဘူးဂျော်ဒန်နိုင်ငံတဲကကန့်သတ်နယ်မြေတစ်ခုမှာဆီးရီးယားတွေကိုထားရှိတဲ့အကြောင်းဂျော်ဒန်နိုင်ငံပိုင်းသတင်းအေဂျင်စီပီထရာကဖော်ပြပါတယ်ဒီလူတွေကို၃လအထွန်းပြန်လည်နေရာချထားရေးဆောင်ရွက်ပေးဖို့ဗြိတိန်ဂျာမနီနဲ့ကနေဒါတို့ကသဘောတူထားကြောင်းလည်းသတင်းမှာဖော်ပြထားပါတယ်ရှင်
အစ္စရေးနဲ့ဂါဇာနယ်စပ်မှာအခြေအနေတွေနှစ်ရက်ဆက်ပြီးတော့ငြိမ်သက်မယ်ဆိုရင်ဂါဇာကမ်းမြောင်ဒေသရဲ့တခုရီးသောကုန်သွယ်ရေးနယ်စပ်ကိတ်ဖြစ်တဲ့ခီရမ်ရှလောင်းကိုပြန်ဖွင့်သွားမယ်လို့အစ္စရေးကဒီကနေ့ပြောကြားလိုက်ပါတယ်။အခြေအနေတွေဟာမနေ့စနေနေ့ကလိုပဲဒီကနေ့တနင်္ဂနွေနေ့နဲ့တနင်္လာနေ့တွေမှာဆက်ပြီးတော့ငြိမ်သက်မယ်ဆိုရင်ကျွန်တော်အနေနဲ့ခီရမ်ရှလောင်းနယ်စပ်ကိတ်ကိုအင်္ဂါနေ့မှာပုံမှန်တိုင်းပြန်ဖွင့်ပေးသွားမှာဖြစ်တယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးအဗစ်ဒေါ်လီဗာမန်ကပြောပါတယ်။ပါလက်စတိုင်းတွေကနေဆက်တလျှောက်မှာပြီးခဲ့တဲ့မတ်လ30ရက်နေ့နောက်ပိုင်းကစတင်ဆန္ဒပြလာခဲ့ပြီးစနေနေ့ကတော့အခြေအနေတွေဟာအငြိမ်သက်ဆုံးဖြစ်ခဲ့တယ်လို့သူကပြောပါတယ်။ဒါပေမဲ့လည်းဂါဇာမှာနေတဲ့သူတွေအနေနဲ့အစ္စရေးဘက်ကိုဗူပေါင်းပုံတွေလွတ်တင်တာပြစ်ခတ်တာတွေလုပ်မယ်ဆိုရင်ဂါဇာမှာနေထိုင်တဲ့သူတွေရဲ့ဘဝတွေဟာလည်းပုံမှန်တိုင်းရှိမှာမဟုတ်ဘူးဆိုတာကိုနားလည်ဖို့လိုမယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးလီဗာမန်ကတတိပေးပါတယ်။အဓိကအချက်နေဆက်စီယိုမှာတင်းကြီးအေးချမ်းပြီးတော့ဘူပေါင်းပေါင်းလွတ်တင်တာတွေပြိပခါတွေမရှိဘူးဖြစ်တယ်လို့သူကဆက်ပြောပါတယ်။စနေနေ့ကတော့ဟမတ်စ်ဘွဲကသူတို့အနေနဲ့အစ္စရေးနဲ့အပြည့်ရက်ဖို့သဘောတူခဲ့တယ်လို့ပြောကြားခဲ့ပေမဲ့အစ္စရေးဘက်ကတော့ဒါကိုအတိမပြုသေးပါဘူး။ကုလသမဂ္ဂကတော့စစ်ပွဲတွေမဖြစ်အောင်နှစ်ဖက်စလုံးကိုနောက်ဆုတ်ဖို့တိုက်တွန်းထားပါတယ်ခင်ဗျာ။
မြောက်ကိုရီးယားကောင်းဆောင်ကင်ချွန်ဦးကိုဂရိတီသူအဖြစ်အမေရိကန်ထိတ်တန့်စစ်တပ်အရာရှိတကူကပြောဆိုပြီးမြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေမှာတိုးတက်မှုတွေရှိနေကြောင်းအရေးပါတဲ့အမေရိကန်တာဝန်ရှိသူတွေရဲ့ပြောဆိုချက်တွေကိုသူကထောက်ခံပါတယ်။မြောက်ကိုရီးယားဘက်ကနောက်ဆုံးအချိန်ဒုံးကျည်ပြစ်လွတ်စမ်းသပ်ခဲ့တဲ့2019ခုနှစ်နိုဝင်ဘာလနောက်ပိုင်းမြောက်ကိုရီးယားရဲ့အပြောဆိုနဲ့လုပ်ရက်တွေကထူးထူးခြားခြားဥတီချက်ပြောင်းလာပြီးလူချင်းနဲ့ပြောင်းလဲတစ်ခုအဖြစ်ယူဆနိုင်တယ်လို့ကိုရီးယားဆန်ရအမေရိကန်တပ်ဖွဲ့ရဲ့တပ်မှူးဗိုလ်ချုပ်ကြီးဘင်းစင့်ဘရုတ်ကပြောဆိုခဲ့တာပါအမေရိကန်ပြည်တော်စုကော်လိုရာဒိုပြည်နယ်အက်စပန်ကအက်စပန်လုံခြုံရေးဆန်ရဖိုရမ်ကိုတက်ရောက်လာသူတွေကို ဗိုလ်ချုပ်ကြီးဘရုကဗီဒီယိုကနေမနစ်စနေနေ့တုန်းကပြောခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ပြီးခဲ့တဲ့လကစင်ကာပူထိပ်တီးဆွေးနွေးပွဲနောက်ပိုင်းမြောက်ကိုရီးယားနဲ့ဆွေးနွေးညှိနှိုင်းမှုတွေအပေါ်အကောင်းမြင်မျှော်လင့်ချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့နိုင်ငံဆိုင်ဝန်ကြီးမိုက်ပွန်ပီယိုတို့ကလည်းထပ်ခါတလဲလဲပြောဆိုနေကြတာပါ။ဒါပေမဲ့လည်းထောက်လန့်ရဲ့အတိုင်းဝိုင်းတွင်းကတချို့ကတော့မြောက်ကိုရီးယားအစိုးရဟာယုံကြည်တိုက်သလားဆိုတဲ့အပေါ်မှာတန်တရားနဲ့ဝေဖန်ပြောဆိုကြပါတယ်။မြောက်ကိုရီးယားအစိုးရဟာသူ့ရဲ့နျူကလ িয়ার လုပ်ငန်းစဉ်တွေကိုရှော့ချတာထက်နျူကလ িয়ার လောင်စာထုတ်လုပ်မှုကိုတကယ်တမ်းမှာတိုးမြှင့်ဆောက်ရွက်နေတယ်ဆိုတဲ့ပြောဆိုချက်တွေကလည်းရှိနေပါတယ်။မြောက်ကိုရီးယားနိုင်ငံတော်ကလျှို့ဝှက်ဒေသတွေမှာဆက်လက်ဆောင်ရွက်နေတဲ့အထောက်အထားတွေကိုလည်းအမေရိကန်ထောက်လန့်ရေးအရာရှိတွေနဲ့ဂျူရုကရပ်ယူထားတဲ့ပုံတွေမှာလည်းဖော်ပြနေကြပါတယ်ရှင်။
အမေရိကန်ထောက်လန့်ရေးအကြီးအကဲဒန်ကော့တ်စ်ကသူ့အနေနဲ့သမ္မတထရမ့်ကိုမလေးမစားလှုပ်လို့တဲ့ရည်ရွယ်ချက်မရှိဘူးလို့ပြောကြလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဒုတိယကြိမ်တွေ့ဆုံဖို့စီစဉ်နေတဲ့သတင်းနဲ့ပတ်သက်ပြီးဒါဟာကိုယ့်ရောက်ကရနိုင်တဲ့တုံ့ပြန်မှုဖြစ်တယ်လို့ပြောခဲ့ပြီးတဲ့နောက်အဲ့လိုပြောတာဟာသူ့အနေနဲ့သမ္မတထရမ့်ကိုမလေးမစားလှုပ်ပြီးပြောကြတာမဟုတ်ဘူးလို့အမေရိကန်ထောက်လန့်ရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးဒန်ကော့တ်စ်ကစနေနေ့ကပြောကြားခဲ့တာပါပြီးခဲ့တဲ့ခြေစပ်ရင်းဒီက NBC ရုပ်သံက Andrea Mitchell ကသူ့ကိုအဲ့ဒီသတင်းပြောတဲ့အချိန်မှာသူ့ဘက်ကဒီသတင်းပေါ်တုံ့ပြန်ပြီးတော့အဲ့လိုပြောဆိုခဲ့တာဖြစ်ပါတယ်။ရုရှားရဲ့ချင်းချောင်းမှုတွေနဲ့ပတ်သက်ပြီးအမေရိကန်ထောက်လှမ်းရေးအကြီးအကဲနဲ့သမ္မတ Trump တို့ကြားမှာသဘောထားကွဲလွဲမှုတွေဖြစ်ပေါ်ခဲ့ပြီးမယ်။စနေနေ့ကတော့သူ့ဘက်ကအခြေအနေတွေကိုပြန်ကူစားဖို့ကြိုးပမ်းတဲ့အနေနဲ့ကြေညာချက်ထုတ်ပြန်ပြီးတော့ပြောကြားခဲ့တာပါ။သူ့ရဲ့အဲ့ဒီပြောကြားချက်ဟာအင်တာနက်ပေါ်မှာပြန့်နှံ့သွားခဲ့ပြီးတော့သမ္မတ Trump ရဲ့အကြံပေးတွေကိုလည်းအကြီးအကျယ်ဒေါသထွက်စေခဲ့တယ်လို့ဝါရှင်တန်ပို့သတင်းစာကဖော်ပြပါရခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာစီစဉ်နေသူညနေ6နာရီခွဲကနေညနေ9နာရီအထိစိုင်းတိုမီတာ70 kHz 1683ညစိုင်းတိုမီတာ19 kHz 15565နဲ့စိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုံးပြန်ပြီးနေပါရခင်ဗျာ
ပြည်ဦးမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အမေရိကန်ပြည်သူနယူးယောက်မြို့ဘရုတ်ကလင်းကအင်ကန်တစ်ခုကနေမြန်မာအမျိုးသမီးတဦးရဲ့ရုပ်အလောင်းကိုမနေ့စနေနေ့မှရဲကတွေ့ရှိထားပါတယ်။တည်ဆုံးသူကအသက်58နှစ်အရွယ်ဒေါ်ဂျီမာသိန်းဖြစ်ပြီးသူနာပြုတ်တဦးဖြစ်တယ်လို့နယူးယောက် Daily News မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ညကတည်းကအလုံမစင်မဲ့ပျောက်ဆုံးနေတဲ့ဒေါ်ဂျီမာဦးကိုမနေ့စနေနေ့မနက်ပိုင်းမှာသူမရဲ့နေအိမ်အိတ်ခန့်အတွင်းကအဝတ်ထားရာစတိုကန်းငယ်အတွင်းအရခင်းနဲ့ထုတ်ပိုးထားတဲ့သူမရဲ့ရုပ်အလောင်းကိုရဲကတွေ့ခဲ့တာလို့လဲလုတ်ပေါ်ကိုင်းဘက်တဦးရဲ့အပြောကိုကိုကပြီး Daily News မှာဖော်ပြထားပါတယ်။ဒေါ်ဂျီမာတိန်းဟာ Brooklyn က Sunny Down State Medical Center ကသူနာပြုတ်တူဖြစ်ပြီးပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ညကတည်းကအလုံမစင်တဲ့အတွက်မိတ်ဆွေတဦးကရဲကိုအကြောင်းကြားခဲ့တာလို့လဲသတင်းကဖော်ပြပါတယ်။အင်္ဂန်တွင်းမှာတော့ရုံရင်ဆန်ကပ်ဖြစ်ထားတဲ့အနေအထားမတွေ့ရတဲ့အကြောင်းရဲတွေအင်္ဂန်ကိုရောက်ချိန်မှာတည်ဆုံသူအပြင်တခြားလူတွေရှိမနေကြောင်းအင်္ဂန်တွင်းကိုဝင်ရောက်လူရက်ခံထားရသလားဆိုတာကလည်းရှင်းရှင်းလင်းလင်းမရှိသေးတဲ့အကြောင်းရဲဘက်ကပြောဆိုထားပါတယ်။တည်ဆုံရတဲ့အကြောင်းရင်းကိုတော့စုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။တည်ဆုံသူရဲ့ရုပ်လောင်းကိုရင်ခွဲစစ်ဆေးဖို့ရှိနေပြီးအခုချိန်ထိတော့တည်ဆုံမှုနဲ့ပတ်သက်လို့ဖမ်းဆီးထားသူမရှိသေးပါဘူးရှင်။
အမေရိကန်သမ္မတထရမ့်ကတိုင်းပြည်ရဲ့ဗဟိုဘဏ်နဲ့ပတ်သက်ပြီးအခုသတင်းပတ်အစောပိုင်းကဝေဖန်ခဲ့ပေမဲ့လည်းသမ္မတထရမ့်ရဲ့အစိုးရဟာဗဟိုဘဏ်ရဲ့လွတ်လပ်မှုကိုပြေဝါထောက်ခံတယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗန်မနူးရှင်းကအာဂျင်တီးနားနိုင်ငံမှာမနေ့စနေနေ့ကပြောကြားလိုက်ပါတယ်။အခုသတင်းပတ်အစောပိုင်းကသမ္မတထရမ့်ရဲ့ပြောကြားချက်ဟာဗဟိုဘဏ်အနေနဲ့အတိုးနှုန်းကိုရှော့ချဖို့ဖိအားပေးတဲ့အနေနဲ့ရည်ရွယ်ပြီးပြောခဲ့တာမဟုတ်ကြောင်းဒီတနေ့ဗဏ္ဍာရေးဝန်ကြီးတွေရဲ့အစည်းအဝေးတက်ရောက်ဖို့အတွက်အာဂျင်တီးနားနိုင်ငံဘွေနိုစ်အိုင်းရစ်မြို့ကိုရောက်ရှိနေစဉ်အတွင်းမှာအမေရိကန်ဗဏ္ဍာရေးဝန်ကြီးမနူးရှင်းကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။စီးပွားရေးမှာလုံခြုံရေးနဲ့ပတ်သက်ပြီးသူ့အနေနဲ့မကြိုက်ကြောင်းတိုးနှုံးတွေတက်လာနေတာကိုလည်းတွေ့ရတယ်လို့သမ္မတထရမ့်ကအခုသတင်းပတ်အစောပိုင်းက CNBC ရုပ်သံနဲ့အင်တာဗျူးမှာပြောကြားခဲ့တာဖြစ်ပါတယ်။သမ္မတထရမ့်ကအခုလိုပြောတာဟာသမ္မတတယောက်အနေနဲ့လိုင်းနာဆောင်ထည့်ရမယ့်လှုပ်ထုံးလုံးကြီးကျင့်ဝတ်တွေကိုချိုးဖောက်လိုက်တာလည်းဖြစ်ပါတယ်။ပုံမှန်အားဖြင့်အမေရိကန်ဘူဘန်ရဲ့လုံနေတာတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတတွေကမှတ်ချက်ပြီးပြောဆိုလို့မရှိကြပါဘူး။အမေရိကန်ဘက်ကမကြသေးခင်ကကြေညာလိုက်တဲ့ကုန်သွယ်ကုန်အသစ်တွေနဲ့ကုန်သွယ်ရေးမိဖတ်တွေနဲ့ပတ်သက်ပြီးမိမျက်နှာမှာတော့ကုန်သွယ်ကုန်အသစ်တွေကအမေရိကန်ရဲ့စီးပွားရေးကြီးထွားမှုနှုန်းပေါ်မှာထိခိုက်တာမျိုးမရှိဘူးလို့ဗဏ္ဍာရေးဝန်ကြီးကပြောပါတယ်။ ဒါမဲ့လည်းအမေရိကန်မှာရှိတဲ့တချို့လုပ်ငန်းတွေကတော့တခြားနိုင်ငံတွေကနေချမှတ်လိုက်တဲ့ကုန်သွယ်ကုန်တွေကြောင့်ထိခိုက်မှုတွေရှိတယ်လို့သူကဆက်ပြောပါတယ်ခင်ဗျာ
။အာဖရိကလေးနိုင်ငံခီးစင်ကိုစတင်လိုက်တဲ့တရုတ်သမ္မတရှီကျင်းပင်ကမနေ့စနေနေ့မှာဆီနီဂေါနိုင်ငံကိုရောက်ရှိနေပါတယ်။တရုတ်သမ္မတရှီကခီးစင်အတွင်းစီးပွားရေးဖွံ့ဖြိုးမှုမြန်ဆန်လာနေတဲ့ဆီနီဂေါနိုင်ငံနဲ့နှစ်ဖက်အကျိုးတူသဘောတူညီချက်တွေလက်မှတ်ရေးထိုးမယ်လို့ခန့်မှန်းရပါတယ်။အာဖရိကနိုင်ငံတွေရဲ့အခြေခံအဆောက်အုံပိုင်းဆိုင်ရာတိုးချဲ့ရေးနဲ့တိုးတက်ရေးအထောက်အကူအတွက်သဘောတူညီချက်တွေရှိနေသလိုတရုတ်ဘက်ကရင်းနှီးမြှုပ်နှံမှုချင်းငွေတွေပေးနေပြီးတရုတ်စီးပွားရေးအတွက်ရေးကြီးတဲ့ဈေးကွက်နဲ့အရင်းမြစ်တွေလည်းရရှိနေတာပါ။အာဖရိကတိုက်နဲ့တရုတ်ကြားရေးပါတဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုတွေလည်းရှိထားပြီးဖြစ်ပါတယ်။တရုတ်သမ္မတရဲ့အာဖရိကခီးစဉ်အတွင်းမှာတော့ရဝန္ဒါ၊မော်ရီတီရှပ်စ်နဲ့တောင်အာဖရိကနိုင်ငံတွေကိုလည်းတွားရောက်မှာဖြစ်ပါတယ်။စီးပွားရေးဖွံ့ဖြိုးမှုထွန်းတက်ဆနိုင်ငံတွေဖြစ်တဲ့ဘရာဇီး၊ရုရှား၊အိန္ဒိယနဲ့တောင်အာဖရိကနိုင်ငံတို့ရဲ့ BRICS နိုင်ငံများအဖွဲ့ကတာဝန်ရှိသူတွေနဲ့လည်းတောင်အာဖရိကနိုင်ငံမှာတရုတ်သမ္မတရှိတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်
။2020ခုနှစ်မှာကျင်းပမဲ့ Tokyo Olympic ပြိုင်ပွဲအထိမ်းအမှတ်အရုပ်တွေကိုဂျပန်နိုင်ငံ Tokyo မြို့မှာဒီကနေ့နာမည်တွေပေးပြီးတော့ပြသခဲ့ပါတယ်။ Tokyo Olympic ပြိုင်ပွဲနဲ့မတန်ဆောင် Olympic ပြိုင်ပွဲအတွက်အထိမ်းအမှတ်အရုပ်တွေကိုဒီကနေ့မှာပထမဆုံးအကြိမ်ဂျပန်လူထုကိုပြသခဲ့တာလည်းဖြစ်ပါတယ်။အိုလံပစ်ပြိုင်ပွဲအတွက်အယုတ်ကိုတော့မီရာတိုဝါလို့နာမည်ပေးထားပြီးတော့မတန်ဆန်းအိုလံပစ်ပြိုင်ပွဲအတွက်အယုတ်ကိုတော့ဆိုမီတီလို့နာမည်ပေးထားပါတယ်။မီရာတိုဝါရဲ့အတိတ်ဘယ်ကတော့သာဝရအနာဂတ်အဆုံးရှိတဲ့အနာဂတ်လို့အတိတ်ဘယ်ရပါတယ်။ဆိုမီတီရဲ့အတိတ်ဘယ်ကတော့အလွန်အင်အားကြီးမာသောလို့အတိတ်ဘယ်ရပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိမ်းကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပြီးခဲ့ကြတာပါ။ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့တပြိုင်တည်းမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။လာမယ့် November မှာကျင်းပမယ့်ကြားပြတ်ရွေးကောက်ပွဲဟာ2020အထွေထွေရွေးကောက်ပွဲအတွက်ပြည်သူစံနာသဘောထားခန့်မှန်းသိရနိုင်ပွဲရှိတဲ့အတွက်နိုင်ငံရေးပါတီတွေဘက်ကအင်တိုက်အားတိုက်ကြိုတင်ပြင်ဆင်မှုတွေလုပ်နေကြတယ်လို့နိုင်ငံရေးအကဲအခတ်တွေကပြောပါတယ်။ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဘက်ကလည်းကြားပြတ်ကျင်းပမယ့်ရှမ်းပြည်နယ်တွင်ကကိုပိုင်အုပ်ချုပ်ခွင့်ရဒေသအပါအဝင်ပြည်နယ်ခရိုင်မြို့နယ်ရွေးကောက်ပွဲအဖွဲ့ခွဲတွေကိုကိုယ်တိုင်တွားရောက်တွေ့ဆုံဆွေးနွေးနေပါတယ်။အသေးစိတ်ကိုမဆုမွန်ကတင်ပြပေးပါမယ်ရှင်။
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလာမယ့်2018ခုနှစ်နိုဝင်ဘာလ3ရက်နေ့စနေနေ့မှာကြားဖြတ်ရွေးကောက်ပွဲတရက်ကျင်းပမှာဖြစ်ပြီးလက်လက်နေရာတွေကတော့ပြည်သူ့လွှတ်တော်မှာ4နေရာ၊အမျိုးသားလွှတ်တော်မှာ1နေရာ၊တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်အတွက်8နေရာ၊စုစုပေါင်း13နေရာအတွက်ကျင်းပမှာဖြစ်ကြောင်းပြီးခဲ့တဲ့မေလ10ရက်နေ့နေဆွဲနဲ့သတင်းထုတ်ပြန်ထားပါတယ်။ပြည်သူ့လွှတ်တော်အတွက်ကတော့ချင်းပြည်နယ်ကံပတ်လက်မြို့၊ရှမ်းပြည်နယ်လဲချာနယ်၊ရန်ကုန်တိုင်းဒေသကြီးတာမွေ၊မန္တလေးတိုင်းဒေသကြီးမြင်းချံ၊အမျိုးသားလွှတ်တော်အတွက်ကတော့ကချင်ပြည်နယ်မြကြီးနားနဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်အတွက်ကတော့မတူပီ၊တမူ၊အုတ်တွင်း၊သပိတ်ချင်း၊ရသေတောင်၊မင်းဘူး၊စိတ်ကန်းနဲ့မန္တလေးတိုင်းဒေသကြီးမှာတော့ရှမ်းတိုင်းရင်းသားမဲဆန္ဒနယ်တွေပါဝင်မှာဖြစ်ပါတယ်။စည်ရတဲ့မှာမှုတွေနဲ့နည်းမြေမတည်ငြိမ်သေးတဲ့ရှမ်းပြည်နယ်တွေကကြားဖြတ်ရွေးကောက်ပွဲပြင်ဆင်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့အကဲခတ်လေးဖြစ်ရှမ်းပြည်နယ်တည်ပေါ်မြို့နယ်ကလွှတ်တော်ကိုယ်စားလှယ်ဟောက်တအူးလေးဖြစ်တဲ့ဦးရဲထွန်းကအခုလိုသုံးသပ်ပါတယ်
။ညွှန်ရဲအဲ့အဖွဲ့တွေနဲ့လည်းအစိုးရနဲ့ကပြောဆိုဆွေးနွေးမှုတွေရှိပါတယ်။ဥပမာအခုဟို SSA ဝိုင်းအဖွဲ့ဆိုရင်လည်းဒီဦးသိန်းတော်တို့ဘာလို့လဲနောက်ဆုံးတွားပြီးတော့ဆွေးနွေးပြောတွေဝင်လှုပ်ထားတာပဲလေ။ရှမ်းပြည်နယ်ဘက်မှာကတော့အဲ့နာပါတီကစိတ်ဝင်စားမှုတော့ရှိပါတယ်ကျွန်တော်တို့ရှမ်းပါတီဆိုလို့ရှိရင်လည်းနှစ်ပါတီပေါ့ SNLD နဲ့ SNDP တက်ဆိုင်ရာဒေသမှာရှိတဲ့တိုင်းလားပါနိုင်ငံရေးပါတီတွေလည်းဝင်ပြိုင်ကြမှာပေါ့
ရှမ်းပြည်ဘက်မှာအငယ်ဒေသခံပြည်သူရဲ့ရွေးကောက်ပွဲပေါ်မှာစိတ်ဝင်စားမှုပေါ့နော်အငယ်ဒီနိုင်ငံရေးရည်ချင်အရာရောနောက်ဒေသရဲ့လုံခြုံရေးအနေထားရရောရွေးကောက်ပွဲပေါ်မှာဒေသခံပြည်သူရဲ့စိတ်ဝင်စားမှုဟာဘလောက်အနေထားကြီးရှိလဲအငယ်ဒီရှမ်းပြည်ဘက်မှာလေ
ကျန်ပြီပဲကျွန်တော်နဲ့ဟိုပါပေါ့လေလက်လန်းနေရာတွေကတော့နည်းနည်းလေးတော့ဒီကြက်ကြက်ရေကောက်ပွဲတွေအပေါ်မှာပါရင်ဆိုင်မှုနည်းနည်းနည်းအားလုံးဆိုင်မှုစိတ်ဝင်စားမှုနည်းတယ်ပေါ့။ဒါကြောင့်လို့ဆိုတော့ပထမအချိန်တုန်းကတော့ဒီဒီမိုကရေစီစနစ်ကိုစပြီးတော့ဥပြောင်းတဲ့ကာလလည်းဖြစ်တယ်ကျွန်တော်လွှတ်တော်ထဲမှာလည်းလွှတ်တော်အမတ်တွေကတော်တော်လေးပြောနိုင်ဆိုနိုင်ပြောတာဆိုတာတွေအပေါ်မှာလည်းအဲဒီတော်တော်လေးထိရောက်ဖြစ်လာတယ်ပေါ့အပြောင်းလဲကနည်းနည်းလေးပြည်တာလာတော့ အဲ့ဒီပုံမှာတော့တော်တော်လေးစိတ်ဝင်စားမှုစိတ်သက်သာမှုရှိတယ်။ကြည့်ပြီးတဲ့အခါကျတော့အခု2015ရွေးကောက်ပွဲပုံမှာလည်းပို့ပြီးတော့မျှော်လင့်တာပေါ့နော်။ပို့မျှော်လင့်ပြီးတဲ့အခါကျတော့သူတို့ဒီမေတ္တေးရွေးချယ်လိုက်ပြီးတဲ့အခါမှာအဲဒေတာမှာလည်းဒီလုံခြုံရေးနဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းပို့ပြီးတော့အခြေအနေကောက်မလာဘဲနဲ့ပို့ဆိုးလာတယ်။နောက်ပြီးတော့ဒီအလုပ်ကင်ပါညာဖွင့်လန်းကိစ္စတွေဒီကုန်ကြေးမှုတွေတက်တာတွေကလည်းဖြစ်လာတဲ့အခါကျတော့မဲတော့ဟိုသူတို့စိတ်ထဲမှာဟိုအမလို့အမရဖြစ်လာတဲ့အနေအထားရှိတယ်
မနေ့ဇူလိုင်လ21ရက်နေ့ကတော့ရွေးကောက်ပွဲကော်မရှင်ရဲ့ဥက္ကဋ္ဌဦးလာသိန်းဟာရှမ်းပြည်နယ်အတွင်းမှာရှိတဲ့ပြည်နယ်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသခရိုင်နဲ့မြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝဲဥက္ကဋ္ဌတွေနဲ့အဖွဲ့ဝင်တွေကိုရှမ်းပြည်နယ်အစိုးရအဖွဲ့ရုံးမှာတွေ့ဆုံခဲ့ပြီးတော့ဝင်ရောက်ရှင်ပြိုင်ကြမယ်ကိုယ်စားလှယ်လောက်အမည်စင်းနေတင်သွင်းတာရွေးကောက်ပွဲကျင်းပတဲ့အခါရွေးကောက်ပွဲဥပဒေနဲ့အညီပွင့်လင်းမြင်သာမှုရှိဖို့နဲ့ရွေးကောက်ပွဲကြီးအစဉ်ပြေချောမွေ့စွာပြီးဆုံးနိုင်ရေးလုံခြုံရေးအခြေအနေစတာတွေကိုဆွေးနွေးခဲ့ကြတယ်လို့သတင်းထုတ်ပြန်ထားပါတယ်အခုလိုမျိုးရွေးကောက်ပွဲကော်မရှင်ဘက်ကမကြခင်ကျင်းပတော့မယ့်ဂျားဖြတ်ရွေးကောက်ပွဲအတွက်သက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသတွေကရွေးကောက်ပွဲပြင်ဆင်ရေးခရိုင်ကော်မတီမြို့နယ်တွေမှာပြင်ဆင်နေခြင်းနဲ့တပြိုင်တည်းမှာပဲအာဏာရပါတီ NLD အတိုက်ခံပါတီပြည်ထောင်စုစစ်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတိုင်းရင်းသားပါတီတွေအပါအဝင်တတိပုဂ္ဂလဝင်ရောက်ရှင်ပြိုင်ရွေးခန့်ကြမယ်နိုင်ငံရေးပါတီသစ်တွေအပါအဝင်နိုင်ငံရေးပါတီတွေဘက်ကလည်းပြည်သူလူထုရဲ့သဘောထားစာနာမဲ့အခြေအနေကိုလေ့လာအကဲထက်နိုင်မှု2020အထွေထွေရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်နေကြတယ်လို့ဦးရထွန်းကရှုမြင်ပါတယ်
။ကြားကြားရွေးကောက်ပွဲလုပ်တဲ့နေရာတွေသူတို့နိုင်တဲ့ပါတီတွေကတော့ဟိုပို့ပြီးတော့အခြေအနေကောင်းတာပေါ့ဗျာ။ဆိုလိုတာကသူတို့ဒီပါတီကြီးနှစ်ခုကအခုကြားကြားရွေးကောက်ပွဲကဟိုပါပေါ့နော်။သူတို့စမ်းတဲ့အနေမျိုးနဲ့သူတို့ဟိုထောက်ခံမှုဘယ်လောက်ရှိတယ်ဆိုတာကိုပြန်ဟိုပါပေါ့သိကျင်တဲ့အနေနဲ့အကြံပေးဝင်မယ်ဆိုတာလည်းဖြစ်နိုင်ပါတယ်သူတို့ဒီရက်ရက်ရေကောက်ပွဲကျင်းပမဲ့နေရာရဲ့အခြေအနေတော့သူဖက်တွက်လိမ့်မယ်လို့ကျွန်တော်ထင်တယ်ဆိုတာကကျင်းပမဲ့နေရာတွေမှာအရင်တစ်ပတ်ကသူရဲ့မဲတွေကမသိနေရင်နဲ့ရှုံးခဲ့တာအဲဓမ္မမုံရင်လည်းနိုင်ခဲ့တာဆိုတဲ့ဟာမျိုးဆိုရင်တော့ဟိုသူတို့ကပြန်ပြီးတော့ဝင်ပြန်ရဲတာပဲเนาะပြန်ရမဲ့နေရာရဲ့အခြေအနေတွေတွေ့ထပ်ပြီးမှအတခုချင်းကြီးအဲ့ဒီဆုံးပြတ်တာကတော့ပိုကောင်းတယ်လို့ကျွန်တော်ထင်ပါတယ်
2015အထွေထွေရွေးကောက်ပွဲကြီးအပြီးပြီးခဲ့တဲ့2018ခုနှစ်ဧပြီလတုန်းကလည်းဂျားဖြတ်ရွေးကောက်ပွဲတစ်ချိန်ကျင်းပခဲ့ပါသေးတယ်အဲ့ဒီရွေးကောက်ပွဲမှာတော့လက်လက်မဲဆန္ဒနယ်က19နယ်ရှိခဲ့ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်က9နယ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်က6နယ်နဲ့အများဆုံးအနိုင်ရရှိခဲ့ကြတာဖြစ်ပါတယ်ရှင
်မဆုမွန်ဆက်တွေ့မင်းမြန်ထားတာပါအခုဆက်ပြီးနိုင်ငံတကာသတင်းလာတဲ့ပုဂ္ဂိုလ်တင်ဆက်ပေးပါမယ်ကြီးမားလာတဲ့အင်တာနက်ထိုးပေါက်တိုက်ခိုက်မှုကိုပထမဆုံးခံစားခဲ့ရတဲ့နိုင်ငံတွေကတခုဖြစ်တဲ့အက်စတိုးနီးယားနိုင်ငံအနေနဲ့ NATO မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO စစ်မဟာမိတ်အဖွဲ့ကြီးရဲ့ Cyber ဗဟိုဌာနကြီးတခုကိုလက်ခံဖွင့်လှစ်ပေးလိုက်ပါပြီ။ Internet Cyber ဆိုင်ရာ Center of Excellence လို့နာမည်ပေးထားတဲ့ဒီဌာနကြီးအနေနဲ့အဖွဲ့ဝင်နိုင်ငံတွေနဲ့မဟာမိတ်တွေကြားအကောင်းဆုံးဖြည့်ရှင်းနည်းတွေမျှဝေနိုင်ဖို့ရည်ရွယ်ထားတာမှာ2020 Olympic ပွဲကျင်းပပြီးမယ်ဂျပန်ကလည်းပြစ်မှတ်ထားခံရမှစိုးရင်ပြီးပါဝင်လာပါတယ်။မကြခင်ကနေတိုးထိပ်သီးစည်းဝေးရလဒ်တွေအပေါ်အဖွဲ့ကောင်းဆောင်တွေလက်တွေ့အတွက်စဉ်းစားနေချိန်မှာစိုက်ဘာကျွမ်းကျင်သူတွေကကြီးမားလာတဲ့စိုက်ဘာချင်းချောက်မှုအပေါ်ပိုအလေးပေးသင့်တယ်လို့ပြောနေတာကိုကိုရိုင်းတွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက် Henry Ridgewell ကသတင်းပေးပို့ထားပါတယ်။ကိုဝင်းမင်းကပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။ဥရောပတစ်ကဘော်လ်တစ်ပင်လယ်ကွေ့နိုင်ငံလေးဖြစ်တဲ့အက်စတိုးနီးယားနိုင်ငံဟာ2009ခုနှစ်မှာရုရှားရဲ့ပြင်းထန်တဲ့ cyber တိုက်ခိုက်မှုအကြီးအကျယ်ခံခဲ့ရတယ်လို့ကျွမ်းကျင်သူများကပြောထားပါတယ်။အရေးပါတဲ့လမ်းပန်းဆက်သွယ်အဆောင်တွေပေါ်ပြင်းထန်တဲ့ဒီ cyber တိုက်ခိုက်မှုတွေစတိုက်လုပ်ခဲ့ရမှာလက်စစ်တကဖြန့်ဖြူးရေးနဲ့ရေတပ်စစ်ရုံတွေကိုလည်းပြစ်မှတ်ထဲမှာထည့်သွင်းခဲ့ပါတယ်။ Estonia နိုင်ငံက NATO ရဲ့အခု cyber ပူးပေါင်းကာကွယ်ရေးဌာန Center of Excellence မှာ Operation Locked Shield လို့နာမည်ပေးထားတဲ့တကယ်လက်တွေ့ cyber တိုက်ခိုက်မှုလေ့ကျင့်ခန်းလုပ်ရမှာကတော့ရုပ်ရှင်ဇာတ်လမ်းဆန်းဆန်းသဲထည့်ရင်ဖို့ဖြစ်နေခဲ့ပါတယ်။ဒီနေ့တို့ cyber ဌာနက SIM Alert လူက
It is about friendly competition but what makes it the world's biggest
thing ဒါကအချင်းချင်းပြန်ဆိုင်တဲ့သဘောပါ။ဒါပေမဲ့ကမ္ဘာပေါ်မှာအကြီးဆုံးအခုလိုမျိုးလှုပ်ရှားမှုဖြစ်လာရတာကတော့ပထမချက်ကပါဝင်တဲ့နိုင်ငံတွေရဲ့အရေးအတွက်ကြောင့်ပါ။နောက်ဒီနိုင်ငံတွေအားလုံးကအတော်ဆုံးလူတွေကိုခေါ်ယူနိုင်ခဲ့ပြီးတော့သူတို့အချင်းချင်းအပြန်အလှန်နှိုင်းယှဉ်လေ့လာမှုတွေပူးပေါင်းဆောင်ရွက်မှုတွေလုပ်နိုင်ကြလို့ဖြစ်ပါတယ
်။တကယ်တော့အခုလုံနေတာက cyber တိုက်ခိုက်မှုလက်တွေ့လေ့ကျင့်ခန်းဖြစ်ပေမဲ့ cyber ချင်းချောက်မှုကတော့တကယ်ကိုလက်တွေ့ဖြစ်နေတာပါ။အလားတလူကပဲ
Everything is technology dependent and therefore
အခုအရာရာကနည်းပညာပေါ်မှာမိခိုနေရတာပါ။ အဲ့တော့ဒါတွေအလုံးကခိုးထွင်းဝင်ရောက် hack လုပ်တာခံရနိုင်ပါလေ
တကယ်တော့2015နဲ့2016ခုနှစ်အတွင်းဆောင်းရာသီကာလတွေမှာတော့ယူကရိန်းကလက်စစ်စက်ရုံကွန်ရက်ဆိုင်ဘာကနေတက်ခတ်ခံခဲ့ရပြီးဒီလက်စစ်စက်ရုံတွေနိုင်ငံပေါင်းများစွာရပ်ဆိုင်သွားခဲ့ရပါတယ်ဒီပေါ်ကမ္ဘာပေါ်မှာဆိုင်ဘာတက်ခတ်မှုအဓိကလုပ်နေတဲ့နိုင်ငံတွေထဲကတစ်ခုဖြစ်တဲ့ရုရှားနိုင်ငံရဲ့လုပ်ရဖြစ်တယ်လို့ယူကရိန်းဆိုရကစွပ်စွဲခဲ့ပါတယ်ဒါကြောင့် internet website နဲ့လူမှုမီဒီယာတွေသုံးပြီးသတင်းမှားတွေထုတ်လွှင့်တာကနိုင်ငံများစွာအတွက်ကြီးမားလာတဲ့ခြိမ်းခြောက်မှုကြီးဖြစ်နေပါပြီ။ Atlantic Council Digital လေ့လာရေးသုတေသနဌာနက Ben Nimmo ကလည်း
If you look at the Russian interference operation in the US
America မှာ Russia က internet ကဝင်ရောက်ထိုးဖောက်နှောက်ယှက်မှုတွေကိုကြည့်ရင်ကျွန်တော်တို့သိထားသမျှပေါ့နော်။2014ခုနှစ် April လမှာစခဲ့တာပါ။အဲဒီနောက်2019ခုနှစ် October လအထိဆက်ဖြစ်နေခဲ့ပြီ။အဲဒီကြောင့်မှရပ်သွားတယ်လေ။ဒါကြောင့်ရုရှားအနေနဲ့3နှစ်ခွဲကြာအောင်လူပေါင်းတရာနောက်လူမှုမီဒီယာမှာနာမည်အကောင့်ပေါင်းတိမ့်နဲ့ချီလူမဟုတ်ပဲအင်တာနက်ဆက်ရုပ်လို့အလိုလျောက်အချိန်ချင်းလိုက်တုံပြန်ပေးတဲ့ဘော့အကောင့်ပေါင်း5000ကျော်နဲ့လဲအင်တာနက်စစ်စင်ရေးကြီးလုပ်ခဲ့တာဗျဒါကတကယ်ကိုအရန်ကိုကြီးမားလွန်းတဲ့စစ်စင်ရေးကြီးပါရုရှားတူဒေးနဲ့စပုတနစ်တို့လိုရုရှားအစိုးရဝါဒဖြန့်ချီမှုအဖွဲ့ကလုပ်တာတွေကိုပိုကျဲလာအောင်ထပ်အားဖြည့်ပေးတာမျိုးပါ
ဒါကြောင့်နေတို့အဖွဲ့ခေါင်းဆောင်တွေအနေနဲ့ဒီချင်းချောက်မှုတွေအပေါ်မကြာခင်ကအဆုံးတတ်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲမှာလောက်လောက်လာလာဆွေးနွေးပြစ်ခဲ့ကြပါလားဘယ်နေမှုကဆက်ပြီ
း They appreciate them more than they did 2 years ago and you can see that from
နေတို့ခေါင်းဆောင်တွေအနေနဲ့ဒီအင်တာနက်ချင်းချောက်မှုတွေအပေါ်လွန်ခဲ့တဲ့2နှစ်ကထက်ပိုအလေးပေးလာပါတယ်တွေ့တဲ့အတိုင်းပဲလေထိပ်သီးကြေညာချက်ထဲမှာကိုသတင်းအချက်လက်အမှားတွေပို့တာဟာတခုချင်းအရာချင်းချောက်မှုဖြစ်တယ်အင်တာနက်နဲ့ပေါင်းတိုက်နိုင်တဲ့စစ်ပွဲကြီးတစ်ခုလုံးရဲ့အစိပ်ပိုင်းလည်းဖြစ်တယ်လို့ပထမဆုံးထည့်သွင်းပြောလာတယ်လေ
တကယ်တော့ဒီနေတူအဖွဲ့ဝင်နိုင်ငံတနေနိုင်ငံမှာစိုက်ဘာတိုက်ခိုက်ခံရရင်2014ခုနှစ်ထက်ကရှိလာခဲ့တဲ့နေတူရဲ့ပူးပေါင်းကာကွယ်ရေးအကြီးအကဲမှုအပိုင်၅ကိုထုတ်ဆောင်နိုင်ပါတယ်ဒီမူအရစစ်ပွဲကြီးပိတ်ဆို့တာစိုက်ဘာနဲ့ပြန်တိုက်ခိုက်တာနဲ့တကယ့်သမီးကြောင့်စစ်ပွဲကြီးဆင်နွှဲတာအထိကျင့်သုံးနိုင်တာပါနေတူတွင်မှုချုပ်ကလည်းစိုက်ဘာနဲ့တိုက်ခိုက်မှုတွေဟာသမယူကြစပွဲတွေလိုပဲထိခိုက်မှုကြီးမားလွန်းလာနေတယ်လို့သတိပေးထားပါတယ်
။ကိုဝင်းမင်းပါရှင်ဆက်လက်နားဆင်ရမယ့်သတင်းလွှာမှာတော့ဩစတြေးလျနိုင်ငံဟာသူ့စီမခိုလုံခွင့်တောင်းခံမှုရောက်လာသူတွေအပေါ်အခွင့်အရေးချိုးဖောက်မှုတွေဆက်လုပ်နေတုံးပဲလို့လူခွင့်ရေးလှုပ်ရှားသူတွေကဆွတ်ဆွဲလိုက်ပါတယ်။မြန်မာနိုင်ငံအပါအဝင်ရွှေ့ပြောင်းအခြေချဖို့လာသူတွေကိုဩစတြေးလျတောင်ဘက်ပစိဖိတ်ကျွန်းကစခန်းတွေမှာထားပြီးထိန်းသိမ်းစစ်ဆေးဖို့ဆိုတဲ့အငင်းပွားပွဲရာမူဝါဒ၅နှစ်ပြည်လာချိန်မှာဒီလိုဆွတ်ဆဲချက်တွေထွက်ပေါ်လာတာပါ။ဩစတြေးလျအစိုးရကတော့ခိုးဝင်လာသူတွေရဲ့အသက်ဘေးလုံခြုံရေးနဲ့နိုင်ငံနယ်ဆက်လုံခြုံရေးအတွက်လှုပ်ဆောင်နေခြင်းဖြစ်တယ်လို့တုံ့ပြန်ပါတယ်။ Field Marshal Sydney မြို့ကပေးပို့တဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြပေးမှာပါ
။ဩစတြေးလျနိုင်ငံမှာကုလွန်ခွင့်တောင်းဖို့ရောက်လာကြတဲ့အာဖဂန်လူမျိုး400ကျော်ဟာဩစတြေးလျကမ်းလွန်ပင်လယ်ပြင်မှာဒုက္ခရောက်နေတော့နော်ဝေးကုန်နင်းသင်းမောကြီးတစ်စင်းကကဲတင်ခဲ့ပြီးနောက်အဲ့ဒီဒုက္ခသည်တွေကိုဩစတြေးလျအစိုးရကဝင်ခွင့်မပေးဘဲတားမြစ်ထားဖို့အတွက်2000ခုနှစ်မှာလူဝင်မှုထိန်းသိမ်းရေးစခန်းတွေကိုတောင်ပစိဖိတ်ကျွန်းတွေမှာစဖွင့်ခဲ့တာပါအဲ့ဒီစခန်းတွေကိုဝန်ကြီးချုပ်ဟောင်းကေဗင်ရက်လက်ထက်2008ခုနှစ်မှာပိတ်ပစ်ခဲ့ပေမဲ့ပင်လယ်ပြင်ကိုလှေနဲ့ဖြတ်ပြီးဩစတြေးလျနိုင်ငံထဲဝင်ဖို့ကြိုးစားသူတွေတိုးလာနေတဲ့အတွက်နောက်နှစ်အနည်းငယ်အကြာမှာပဲအဲ့ဒီထိန်းသိမ်းရေးစခန်းတွေပြန်ဖွင့်ခဲ့ပါတယ်ဩစတြေးလျမှာကုလွန်ဘုလေးနဲ့ရောက်လာသူတွေဟာဒုက္ခသည်တွေအဖြစ်နဲ့အခြေချခွင့်လုံးဝရမှာမဟုတ်ဘူးလို့ဝန်ကြီးချုပ်ဟောင်းကေဗင်ရော့က2013ဇူလိုင်မှာပြောဆိုခဲ့ပြီးနောက်သိမကြခင်မှာပဲရွှေပြောင်းဝင်လာသူတွေကိုပါပူအာနယူးဂီနီမှာရှိတဲ့မာနုစ်ကျွန်းနဲ့ပစိဖိတ်သမုဒ္ဒရာတွေကနာဝရုကျွန်းစုနိုင်ငံငယ်လေးမှာလေစီးဒုက္ခသည်တွေကိုဖမ်းဆီးထိန်းသိမ်းတာဖို့ဩစတြေးလျအစိုးရကသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်ပါပူအာနယူးဂီနီမှာရှိတဲ့လူဝင်မှုထိန်းသိမ်းရေးစခန်းဟာတရားဝင်မဟုတ်ဘူးလို့ဒေသတရားရုံးကဆုံးဖြတ်လိုက်တာကြောင့်ပြီးခဲ့တဲ့အော်တိုဘာလကပိတ်ပစ်ခဲ့ပါတယ်။ထိန်းသိမ်းစခန်းထဲအဖမ်းခံရသူတွေတဲကတချို့ဟာအမေရိကန်ပြည်ထောင်စုမှာအခြေချခွင့်ရသွားကြပြီးသူတို့တဲကယာကနန်းလောက်ကတော့မာနုစ်ကျွန်းမှာပဲဆက်လက်ကြံရင်နေခဲ့ပါတယ်။သူတို့ဟာဘယ်ကူမှသွားခွင့်မရဘဲဩစတြေးလျအစိုးရရဲ့လှည့်လည်ရှုခြင်းကိုခံရတယ်လို့ပြောပါတယ်။အဲ့ဒီယာကနန်းထဲမှာမြန်မာနိုင်ငံကလာသူတွေအာဖဂန်၊အီရန်နဲ့ပါကစ္စတန်ကလာသူတွေပါဝင်ကြပါတယ်။ဒေသခံတွေကသူတို့ကိုလူရက်တာ၊ရိုက်နှက်တာတွေလုပ်တယ်လို့ပြောဆိုကြပြီးသူတို့ဟာလင်းလင်းမှုတစ်ခုနဲ့ကြုံနေရတယ်လို့ခံစားရကြောင်းပြောပါတယ်။ Miss Pearson ဟာ HRW လူ့အခွင့်အရေးအဖွဲ့ရဲ့ Australia နိုင်ငံဆိုင်ရာ Director ဖြစ်ပါတယ်
။ Misery and suffering is the legacy of Australia's offshore detention policy. Australia's gone from being a country that once welcomed immigrants.
Australia can learn ten days come at Chendon and Muaraya at Josaka, Tokane with an Arago Pisivari. Australia had Chenonga, Chibian Chichala, the Rego, Lakanga, Buran, Nanga, Sikani Biro. Akura Colombo, Josare, Doka, the Ripoma, Chenadia, Kamazwane, Sassan, and Yama, Chesan, Nanga, the Kupchilavari. Nante Dagala drink, Colombo, Duncan, Tire, Doka, the Tom Tire Loga, Manus Ne, Noru Jos Kanima, Naga Mayimiane, Baminivari. Tilomio Ludari bought Damomatare Muaramugo, Uyoba Penangama Machindomahu, Uyoba Teta and Lubia de Mare.
Australia are three Muaraha, Neza Lunio Mune, Penavima at the Sombi, Kulongwen, Damu, Wenadurigo, Tami Bupi de Lu, Akaima Topian Josuare, Indonesia, the Rilangan and Gandhi, Linda Lida and Makanane, Ling Erine, Kulongwen, Damu, Tolajare, Duca de Yaganaha, Penavima, Nimu, the Songaware. Nanganeku Medurigo, Pinlebima, Sanji, Tamibo, Australia, Sitaga, Natonsa, Don Sedemarasa, B. King Legerawa. Ariloya Jow, Tiamwe, Kuwin, Lodure, Yoja, Dadalu, Pinlebima, that they saw Mugule, Tasi Nangelo, Sita down Shiduriga, Yoware. Nanganaga, the Bordunji Jadia, Australia, ha. Nisin, Doka de, the down do nonjo, Lekanli, she de, so we met. A chunity ma, Tujare, Chini de Jow, Bo Dobi, Lekamare.
2019ခုနှစ်မှာဆိုရင်စီရီပီဒီဘက်ကဖြစ်နေတဲ့စီရီးယားနဲ့အီရတ်တို့လိုနိုင်ငံတွေကဒုက္ခတွေတပေါင်း2000ကိုနောက်ထပ်တိုးပြီးလက်ခံခဲ့ပါတယ်ခင်ဗျာကိုညောင်ဝေအောင်ပြောပြပေးခဲ့တာပါဒီကနေ့ညာကိုနိုင်ကနေစနေနေ့ထိထုတ်လင်းမဲ့တနင်္ဂနွေညပိုင်း VOE
အခုရဒရင်ချင်းချုပ်ကိုမတင်ကြီးထက်ကပြောပြပေးပါအောင်ရှင်စီးရီးယားနိုင်ငံတွင်းကဂေဇေးအဖွဲ့ဝှိုက်ဟဲလ်မက်ကမောက်ဖြူအဖွဲ့ဝင်နေတဲ့သူတို့ရဲ့မိသားစုဝင်စုစုပေါင်းလူဦးရေရှေ့ရာလောက်ကိုအစ္စရေးကကဲထုတ်ခဲ့ပြီးအစ္စရေးရဲတပ်ဖွဲ့ကုလသမဂ္ဂရှင်းလင်းတွင်အဆောက်ရှောက်နဲ့မနေ့စနေနေ့ညကခီးတဲ့တင်ကားရီနဲ့ဂျော်ဒန်နိုင်ငံကိုခေါ်ယူသွားပြီဖြစ်ပါတယ် ကဲဇေးလုတ်သားတွေကိုအရက်သားတွေအဖြစ်သတ်မှတ်ပြောဆိုပြီးအစ္စရေးကာကွယ်ရေးတပ်ဖွဲ့ရဲ့တွစ်တယ်လူမှုကွန်ရက်ပေါ်မှာရေးသားချက်မှာတော့အသက်အန္တရာယ်ချင်းချောက်မှုတွေကြောင့်စီးရီးယားနိုင်ငံတောင်ပိုင်းစစ်ဆုံးအတွင်းကနေအရက်သားတွေကိုကဲထုတ်ခဲ့တယ်လို့ဖော်ပြထားပါတယ်။အစ္စရေးနဲ့ဂါဇာနယ်စပ်မှာအခြေအနေတွေနှစ်ရက်ဆက်တိုက်ငြိမ်သက်နေမယ်ဆိုရင်ဂါဇာကမ်းမြောင်ဒေသရဲ့တခု ဆက်ပြီးငြိမ်သက်နေမယ်ဆိုရင်ကရင်ရှလွန်နေဇက်ကိတ်ကိုအင်္ဂါနေ့မှာပုံမှန်အတိုင်းပြန်ဖွင့်ပေးသွားမှာဖြစ်တယ်လို့ဣစရိကဝေးဝန်ကြီးကပြောဆိုထားတာဖြစ်ပါတယ်။အမေရိကန်ပြည်တော်စုညူးယောက်မြို့ဘရုတ်ကလင်းကအင်္ဂန်တစ်ခုတွင်ကနေမြန်မာအမျိုးသမီးတဦးရဲ့ရုပ်အလောင်းကိုမနေ့စနေနေ့မှာရဲကရှာတွေ့ထားပါတယ်။တည်ဆုံးသူကအသက်58နှစ်အရွယ်ဒေါ်ချီမာသိန်းဖြစ်ပြီးသူနာပြုတ်တူဖြစ်တယ်လို့နယူးယောက်ဒေးလီနျူးစ်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဦးနေ့ညကလေးကအလုံးမစင်းမဲ့ပျောက်ဆုံးနေတဲ့ဒေါ်ချီမာသိန်းကိုမနေ့စနေနေ့မနက်ပိုင်းမှာသူမရဲ့နေအိမ်အိတ်ခန်းအတွင်းကနေတွေ့ရှိခဲ့တာဖြစ်ပါတယ်ရှင်
။ကျေးဇူးပါရှင်။တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voided Zonyak ဖြစ်ပါတယ်။အခုကျမတို့ရေဒီယိုအစီအစဉ်ပြီးပြီးချင်း Asia Set 7 Juru ကနေထုတ်လွှင့်ပေးမယ့် VOA TV အစီအစဉ်တွေကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမမြတ်သင်အောင်ပါ။
This program has come to you from the Voice of America, Washington.
Thank you.